အမေရိကန်ပြည်ထောင်စုအထက်လွှတ်တော်နှစ်နေရာအတွက်ဂျော်ဂျီယာပြည်နယ်မှာမနစ်အင်္ဂါနေ့ကပြန်ပြီးကျင်းပတဲ့ရွေးကောက်ပွဲမှာလူတွေမဲယုံတွေမှာနနက်အစောကတည်းကတန်းစီပြီးမဲပေးခဲ့ကြပါတယ်။အခုလိုဂျော်ဂျီယာပြည်သူတွေမဲယုံတွေမှာမဲထွက်ပေးကြဖို့လေသမ္မတထရန့်ရဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့တနင်္လာနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဂျော်ဂျီယာမဲဆန္ဒစနစ်အကောင့်ထဲဖို့စီမံခန့်ခွဲရေးမန်နေဂျာGabriel Sterling ကတိုက်တွန်းခဲ့ပါတယ
် However right now given the nature of the president's statements and several other people
အခုချိန်မှာသမ္မတရဲ့ကြေညာချက်တွေနဲ့သူ့ရဲ့ဆွဆွဲချက်တွေကိုထောက်ခံတဲ့သမ္မတနဲ့အကျွမ်းတဝင်ရှိခဲ့သူတွေရဲ့သဘောထားတွေအရဆန္ဒပြကြဖို့မဲမထည့်ကြဖို့ဆိုတဲ့တိုက်တွန်းချက်တွေရှိနေပါတယ်ကျွန်တော်တို့အထူးသဖြင့်တောင်းဆိုချင်တာကအင်္ဂါနေ့မှာထွက်ပြီးမဲတွေပေးကြဖို့ဖြစ်ပါတယ်လို့ပြောသွားတာပါဂျော်ဂျီယာရွေးကောက်ပွဲဟာအထက်လွှတ်တော်မှ Republican ဒါမှမဟုတ် Democrat ကလွမ်းမိုးထိမ့်ချုပ်မလဲဆိုတာအဆုံးဖြတ်ပေးမှာဖြစ်ပါတယ်။အထက်လွှတ်တော်နှစ်နေရာအတွက် Republican အထက်လွှတ်တော်အမတ် David Perdue နဲ့ Democrat Party ကရုပ်တံမှတ်တမ်းထုတ်လုပ်သူ John Ossoff တို့ရှင်ပြိုင်ကြမှာဖြစ်ပြီးလက်ရှိ Republican အထက်လွှတ်တော်အမျိုးသမီးအမတ်ကျွဲဝချမ်းသာသူ Kelly Loeffler နဲ့ Democrat ဘက်ကခရစ်ယန်တရားဟောဆရာ Raphael Warnock တို့ရှင်ပြိုင်နေကြတာဖြစ်ပါတယ်။ဒီရွေးကောက်ပွဲအတွက်ကြိုတင်မဲပေးသူပေါင်း3သန်းကျော်ရှိခဲ့ပါတယ်။တနင်္လာနေ့ကတော့ရွေးကောက်ခံသမ္မတဂျိုးဘိုက်ဒန်ရောသမ္မတထရန့်မှာဂျော်ဂျီယာပြည်နယ်ကိုသွားရောက်ပြီးမဲဆွယ်စည်းရုံးခဲ့ကြပါတယ်ရှင်။